မြန်မာအစိုးရရဲ့ဖိတ်ကြားချက်အရဒေါက်ဆန်းစုကြည်နဲ့ပြည်ထောင်စုဝန်ကြီးဦးအောင်ကြည်တို့ဟာရန်ကုန်မြို့စိမ့်လက်ကန်တာအေးတာမှာဒီကနေ့မွန်လွယ်ပိုင်းတုန်းကတနအီကျော်ကြာတွေ့ဆုံခဲ့ကြပါတယ်အဲ့လိုတွေ့ဆုံဆွေးနွေးမှုအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအချက်၄ချက်ပါတဲ့ကြေညာချက်တစ်ရက်ကိုဝန်ကြီးဦးအောင်ကြည်ကသတင်းသမားတွေကိုဖတ်ကြားပြခဲ့ပါတယ
်ဒီနေ့တွေ့ဆုံဆွေးနွေးမှုတွင်နိုင်ငံတော်သမ္မတကြီးကသတင်းချမ်းသာခွင့်ပေးရန်စံစားဆောင်ရွက်နေပြီးကိစ္စဆရာကြီးမြေကြောင်ခင်းသိရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်နိုင်ပြီးနီလာများကိစ္စဥပဒေပြင်ပတွင်လက်နက်ကင်ဆောင်တန့်ကျင်နေကြသူများကိုဥပဒေပေါင်းတွင်သာဝရငင်းငန်းရေးတိစောက်ပေးရန်နိုင်ငံတော်ဆိုရကပြိုပန်းဆောင်ရနေသည့်ကိစ္စများနဲ့မြေရင်းတည်ငြိမ်အေဂျင့်ရင်းနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ပြိုပန်းဆောင်ရရေးကိစ္စတို့ကိုဆွေးနွေးခဲ့ကြပါသည်ဆွေးဆောင်ဆွေးနွေးမှုများကိုဆက်လက်ပြုလုပ်သွားရန်သဘောတူညီကြပါသည်ဘယ်လောက်ပါခင်ဗျာ
အဲ့လိုသတင်းထုတ်ပြန်ပြီးမှတော့ရိုက်တာသတင်းတောက်တူကပြည်ထောင်စုလွှတ်တော်နာယကဦးခင်အောင်မြင့်ကမ္ဘောဒီးယားနိုင်ငံမှာပြောကြားတဲ့စကားတစ်ခွန်းဖြစ်တဲ့လွတ်တော်နိုင်ငံရေးမှာဒေါ်ဆန်းစုကြည်ပါဝင်လာမယ်ဆိုရင်လက်ကမ်းကြိုဆိုမယ်လို့ပြောခဲ့တာကြောင့်ဒေါ်ဆန်းစုကြည်အဲ့ဒီလိုပါဝင်နိုင်အောင်အစိုးရဘက်ကဘယ်လိုပြုပြင်ပြောင်းလဲရေးလုပ်ပေးဖို့ရှိပါသလဲလို့မေးမြန်းတာကိုဝန်ကြီးဦးအောင်ကြည်ကအခုလိုဖြေကြားပါတယ
်ကျွန်တော်အနေနဲ့ဖြေရမယ်ဆိုလို့ရှိရင်ဥပဒေနဲ့အညီဖတ်ပုံတင်ပြီးသွားတဲ့အချိန်မှာကျွန်တော်တို့ NLD နဲ့အတူလက်တွဲပြီးတော့ဆောင်ရွက်သွားဖို့အတွက်အမြဲတမ်းကြိုဆိုရရှိပါတယ်ဆိုတဲ့အကြောင်းဖြေကြားလိုက်ပါတယ
်။တခါအကယ်၍အစိုးရဘက်ကလိုက်လျောမှုတချို့လုပ်လာမယ်ပြုပြင်ပြောင်းလဲမှုတွေလုပ်ပေးမယ်ဆိုရင်ရော NLD အနေနဲ့ပါတီမှတ်ပုံတင်မှာလားရွေးကောက်ပွဲဝင်တာမျိုးရောလုပ်မှာလားလို့ရိုက်တာသတင်းတောက်ရဲ့အမေးကိုတောင်ဆန်းစုကြည်ပြန်ဖြေတာက
ကျွန်တော် NLD အတွက်အားလုံးပြောပြလို့မရဘူး။စီစီကိုပထမတင်ပြအောင်ပါ။အဲတော့စီစီကိုတင်ပြပြီးမှကျွန်တော်ဘယ်လိုဖြေမလဲဆိုတော့ပြောနိုင်ပါကျမတို့ကရွေးကောက်ပွဲကိုမူအရကျမတို့ဆန့်ကျင်တာမဟုတ်ပါဘူး။ရွေးကောက်ပွဲဆိုတာဒီမိုကရေစီစနစ်ကတစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတာကျမတို့လက်ခံပြီးသားပါ။ဒီလိုရွေးကောက်ပွဲဝင်ပုံဝင်နည်းအခြေအနေအခင်းကျင်းရဒါကိုပဲကျမတို့ကကြည့်မှာဖြစ်ပါတယ
်။ဝန်ကြီးဦးအောင်ကြည်နဲ့ဒေါက်ဆန်းစုကြည်တို့ဒီကနေ့ဆွေးနွေးပွဲမှာတိုင်းသာလက်နက်ကိုင်ပဋိပက္ခကိစ္စမှာလည်းပူးပေါင်းဆောင်ရွက်ရေးလှုပ်သွားဖို့ဆွေးနွေးခဲ့ကြတာကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ဘယ်လိုလှုပ်ဆောင်ဖို့ရှိပါသလဲဆိုတဲ့ဂျပန်သတင်းဌာနတစ်ခုရဲ့အမည်နဲ့ပတ်သက်ပြီးပြည်သူတွေအကျိုးရှိအောင်လှုပ်ဆောင်သွားမှာပါလို့ဒေါန်ဆန်းစုကြည်ကပြောဆိုပါတယ
်။ဝန်ကြီးဟောင်းကြီးဖတ်သွားတဲ့အချိန်မှာလည်းပါပြီးပါပြီ။ကျမတို့ကနေပြီးတော့ဒီကိစ္စတွေကိုကျမတို့ဆွေးနွေးပြီးဖြစ်ပါတယ်။အဲတော့ကျမတို့ကနေဘလောက်အတိုင်းအတာရှိပါဝင်နေလဲဆိုတော့ကျမတို့ကဒီဟာတွေပါပြည်သူတွေအတွက်အကျိုးဖြစ်နိုင်တဲ့အတိုင်းအတာရှိကျမတို့တော့ပါဝင်မှာပါ။အဲတိုင်းနိုင်ငံကစူးစမ်းပြီးတော့တိုင်းပြည်အတွက်အကျိုးဖြစ်မယ်။ပြည်သူအတွက်အကျိုးဖြစ်မယ်ကိစ္စတွေမှာဆိုလို့ရှိရင်ကျမတို့ကအင်လိုက်အားလိုက်ပါဝင်ပြီးဆုံးမှာဖြစ်ပါတယ်။
တခါသတင်းတော်တူဦးကဒေါန်ဆန်းစုကြည်ကိုသမရာကြီးဦးသိန်းစိန်နဲ့နောက်ထပ်တွေ့ဖို့ဘယ်တော့ချိန်နာပါသလဲဆိုတဲ့အမေးကိုတော့ဒေါန်ဆန်းစုကြည်ကတော့တော့စေချိန်နာတာမရှိသေးပါဘူးလို့ပြန်လည်ဖြေကြားခဲ့ကြပါမှာခင်ဗျာ